နယူးယောက်မြို့ကုလသမဂ္ဂရုံးချုပ်မှကျင်းပနေတဲ့ထွေထွေညီလာခံကြီးမှာကုလသမဂ္ဂတွေ့ရမှုချုပ်ဘန်ကီမွန်ကမြမအရေးကိုသူ့ရဲ့မြမမိတ်ဆွေများနိုင်ငံများအဖွဲ့နဲ့ဒီကနေ့အမေရိကန်စံတော်ချိန်ညနေ 9:00 မှာတရားစည်းဝေးခေါ်ယူဖို့ရှိပါတယ်ဒီဆွေးနွေးပွဲမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့လက်တလောအရေးကြီးဆွေးနွေးရမယ့်ကိစ္စဟာနိုဝင်ဘာလ9ရက်နေ့ကျင်းပဖို့ပြင်ဆင်နေတဲ့ရွေးကောက်ပွဲကိစ္စဖြစ်ပြီးတော့ဒီရွေးကောက်ပွဲဟာအများလက်ခံနိုင်လောက်တဲ့ရွေးကောက်ပွဲမျိုးမဟုတ်တဲ့အတွက်အတိမတ်မပြုတ်ဖို့အပြင်မြန်မာစစ်ဆိုရဟာလူခွင့်ရေးအကြီးအကျယ်ချိုးဖောက်နေတဲ့အတွက်မြန်မာစစ်ဆိုရကိုနိုင်ငံတကာမှာခုံရုံးတင်ဖို့အတွက်ဆွေးနွေးသင့်တယ်လို့တုံ့တက်နေကြပါတယ်အပြည့်စုံကိုတော့ဒေါက်ခင်မျိုးသက်ကပြောပြပေးမှာပါရှင
်ဟုတ်ကဲ့ပါရှင်မြန်မာနိုင်ငံမှာနိုဝင်ဘာလ9ရက်နေ့ရွေးကောက်ပွဲကျင်းပဖို့ပြင်နေတဲ့မြန်မာစစ်စိုးရနဲ့ပတ်သက်ပြီးတနေ့နဲ့တနေ့ဝေဖန်မှုတွေတိုးပြီးစက်တင်ဘာလ24ရက်နေ့အာဆီယံနိုင်ငံတွေနဲ့ဝန်ကြီးများအဆင့်ဆွေးနွေးပွဲမှာလည်းမြန်မာနိုင်ငံမှာဒီမိုကရေစီပြောင်းလဲရေးအမျိုးသားပြန်လည်တည်မြဲရေးတာမကအခုကျင်းပဖို့ပြင်နေတဲ့ရွေးကောက်ပွဲဟာလွတ်လပ်တရားမျှတပြီးအားလုံးပါဝင်စေဖို့ကိစ္စဟာအရေးတကြီးလိုအပ်နေတယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်ကပြောကြားခဲ့ပါတယ်မြန်မာနိုင်ငံမှာလူခွင့်ရေးလူသားချင်းစာနာမှုဆိုင်ရာနဲ့တခြားတိုးတက်ပြောင်းလဲမှုတွေဖြစ်လာစေဖို့အတွက်အာဆီယံနိုင်ငံတွေကသူ့ကိုကူညီကြဖို့လည်းပန်ကြားခဲ့ပါတယ်မြန်မာစစ်စိုးရနဲ့ပတ်သက်ပြီးအာဆီယံနိုင်ငံတွေကအမြဲတစေပြော့ပြော့ပြောင်းပြောင်းကင်တွယ်တတ်တာမို့ရေရှည်မှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးအာဆီယံရဲ့ဂုဏ်သိက္ခာကိုထိခိုက်လာနိုင်တယ်လို့ကုလသမဂ္ဂအထွေထွေမှုချုပ်ကသတိပေးခဲ့ပါတယ်မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ကိုအခုထိဖမ်းဆီးထားတဲ့ပြင်ဖိနှိပ်ချုပ်ချယ်ခံနေရတဲ့မြန်မာနိုင်ငံသားတွေရဲ့အရေးနဲ့ပတ်သက်ပြီးမြန်မာစစ်စိုးရကိုအထူးစိတ်ပျက်ကြောင်ပြောဆိုခဲ့တဲ့ကုလသမဂ္ဂအတွင်းမှူးချုပ်ဟာနယူးယောက်စံတော်ချိန်တနင်္လာနေ့ညနေ 9:00 မှာသူ့ရဲ့မြန်မာမိတ်ဆွေများအဖွဲ့နဲ့မြန်မာအရေးကိုဆွေးနွေးဖို့ရှိပါတယ်။မြို့သားဒီမိုကရေစီဖွဲ့ချုပ်ကခေါင်းဆောင်တူလည်းဖြစ်ဝိုင်းရင်သတင်းစာဆရာကြီးလည်းဖြစ်တဲ့ဆရာဦးဝင်းတင်ကတော့ဒီဆွေးနွေးပွဲမှာလူခွင့်ရေးကြီးကြီးကျယ်ကျယ်ချိုးဖောက်နေတဲ့မြန်မာစစ်စိုးရကိုထိထိရောက်ရောက်အရေးယူဖို့အတွက်ဆွေးနွေးတင်တယ်လို့ဆိုပါတယ်
။ဗမာပြည်ထဲမှာမစ္စတာဘန်ကီမွန်ဟာလုတ်ပြီးကိုကောင်းရံစာနဲ့မလုတ်တာတွေအများကြီးရှိတယ်။အာရှတိုက်တာကုလသမဂ္ဂအတူတူချုပ်ဖြစ်တဲ့ဆိုလေကျွန်တော်အားကိုးတယ်။ကျွန်တော်အနေနဲ့ကတော့အားကိုးတရားရှိတဲ့အထက်မှာခြားတရားတွေကနိုင်ငံကြီးဖြစ်ပြီးတော့ကုလသမဂ္ဂဆိုတော့ကမ္ဘာအဖွဲ့ကြီးဖြစ်တဲ့ကျွန်တော်အားကိုးတယ်။အဲ့ဒီလိုအားကိုးတော်ညာလေမစ္စတာဘန်ကီမွန်ဟာစိုးရိမ်နေဆိုတာမှအပဘာလို့ဘာမှကိုလုတ်ကန်ကြီးမရှိဘူးလို့ကျွန်တော်တဖြည်းဖြည်းအဲ့လိုပဲဗီဒီယိုမှာကျွန်တော်တတ်မှတ်လာကြတယ်ဒါကျွန်တော် energy ကနေပြီးတော့ကိုင်ကိုင်ရှင်မှုလို့ရင်ပြောတာမဟုတ်ပါဘူးကျွန်တော်အဲ့လိုပဲတတ်မှတ်တာအဲ့ဒါကြောင့်ကျွန်တော်က Mr. Bangin Moon ဟာပြောင်းတင်တယ် action တော့ယူတင်တယ်ဘယ်လို action မျိုးယူမလဲဆိုတဲ့ခါကျတော့အနည်းဆုံးအဖြစ်အလုပ်ပါတဲ့အရေးယူမှုဆောင်ရွက်မှုအစိုးရချက်ဒီပြဋ္ဌာန်းတင်တယ်ဟလာအစီအမံတွေလုပ်တင်တယ်နောက်ဆုံးဆက်ရတော့ ICC လိုဟာမျိုးမှာအမေရိကန်တို့ဘာလို့အပါအဝင်နိုင်ငံတွေတော်တော်များများစပြီးထောက်ကမ်းနေပြီအဲ့ဒါတွေနဲ့ပတ်သက်လို့ကုလသမဂ္ဂကနေပြီးတော့တတိယနဲ့ပမာပြည်ဆိုရဲလူခွေချုပ်ပေါ့မှုတွေအလွန်ပြင်းထန်တဲ့ခါမှာဒါရီနဲ့ပတ်သက်ပြီးထိရောက်တဲ့အရေးယူမှုအဆင့်တီရောက်အောင်ဒီမစ္စတာဘန်ကင်ဘုန်းကြီးနဲ့တိုက်တွန်းနေတယ်လို့
ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြမမိတ်ဆွေများအဖွဲ့နဲ့ဆွေးနွေးပွဲမှာနိုဗ ెంబ ာလ9ရက်နေ့ကျင်းပဖို့ပြင်နေတဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးဒီရွေးကောက်ပွဲဟာအများလက်ခံနိုင်လောက်တာမဟုတ်တဲ့အတွက်အတိမတ်မပြုတ်ဖို့ပြင်ဟန်တားနိုင်ဖို့ပါဆွေးနွေးတင်တယ်လို့လည်းဆိုပါတယ်
Friends of Burma နဲ့ချူတီးကြမယ်ဆိုတဲ့အခါမှာဒီဖွဲ့စည်းရဲ့အမိဟာ Friends of Burma လို့ဆိုတဲ့အတိုင်းနောက်တစ်ခါဗမာပြည်ရေးနဲ့ပတ်သက်ပြီးတော့အပြုပြင်မှုတွေပြောင်းလဲမှုတွေတိုးတက်မှုတွေဖြစ်စေခြင်းနဲ့ဆန္ဒရှိမယ်ဆိုတာလည်းကျွန်တော်ကယူမှတ်ထားတဲ့အတိုင်းပဲဗမာပြည်အရေးနဲ့ပတ်သက်ပြီးတော့ထိရောက်တဲ့ဆုံးဖြတ်ချက်များအကျိုးတရားမှုရှိတဲ့ဆုံးဖြတ်ချက်များဩဇာတရားမှုရှိတဲ့ဆုံးဖြတ်ချက်များကိုဒီအခုဆွေးနွေးပွဲကနေပြီးတော့ဆုံးဖြတ်နိုင်လိမ့်မယ်လို့ကျွန်တော်ညွှန်လင်းပါတယ်အဲ့ဒီကနေပြီးတော့ဘယ်အချက်ကိုဆောင်ပေးပြီးတော့ကျွန်တော်ပြောကျင်တယ်လဲဆိုရင်တော့မကြင်ကျင်းမမဲ့ရုပ်ောက်ပွဲဟာဘလို့မှကိုတိုင်းပြည်သားတွေကလက်ခံနေတဲ့ရုပ်ောက်ပွဲလည်းမဟုတ်ပါဘူးတရားမျှတလွတ်လပ်ဆန့်ရှင်းမဲ့ရုပ်ောက်ပွဲလည်းလုံးဝမဟုတ်ပါဘူးနောက်ပြီးတော့ကဘာကဒီတောင်းဆိုနေကုလသမဂ္ဂတွေကတောင်းဆိုနေတဲ့လုံးစုံပါဝင်တဲ့ရုပ်ောက်ပွဲလည်းဖြစ်မှာမဟုတ်ဘူးအဲ့ဒါကြောင့်ဒီရုပ်ောက်ပွဲနဲ့ပတ်သက်ပြီးတော့ရုပ်ောက်ပွဲကိုတနည်းနည်းနဲ့ဟန်တားတဲ့သဘောဝေဖန်ပစ်တင်တဲ့သဘောရှုံ့ချတဲ့သဘောမျိုးတို့ဖို့လို့ချင်းလဲအဲ့ဒါဒီတိုင်းသာဆက်ပြီးတော့ဇူရီကိုကျင်းပမယ်ဆိုရင်တော့ဒီရုပ်ောက်ပွဲကပေါ်ပေါက်လာမယ်ရလံများကိုအတိမတ်မပြူဆိုတဲ့သဘောထားတွေကိုလည်းလမ်းကြောင်းပြီးတော့ဆွေးနွေးချက်ဒီပေါ်စီခြင်းနဲ့ဝေဖန်ချက်ဒီပေါ်စီခြင်းနဲ့ကျွန်တော်အဲ့လိုပဲဆန္ဒရှိပါတယ်ဗျာ
ဆယ်ဝင်းတင်ကပြောတော့တာပါ